ပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဆေးရုံသုံးပစ္စည်းနဲ့ကျန်းမာရေးဝန်ထမ်းမလုံလောက်တဲ့အကြောင်းကိုပြောပြပေးပါမယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာကစကိုင်းတိုင်းဒေတာကြီးလွှတ်တော်အမတ်ဦးစိမ့်မောင်က RFA ကိုစာပေးပို့လာတာပါ။နန်းရုံမြို့နယ်ဟာစကိုင်းတိုင်းဒေတာကြီးထဲမှာရှိပေမဲ့တိုင်းဆိုရကလစ်လျူရှုထားပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတက်နိုင်တဲ့လောက်ကြိုတင်ပြင်ဆင်ထားပေမဲ့ဆေးရုံသုံးပစ္စည်းမလုံလောက်တာနဲ့ကျန်းမာရေးဝန်ထမ်းတွေလည်းမပြည့်စုံပါဘူး။လမ်းဘက်ဆက်သွယ်ရေးလည်းခက်ခဲပါတယ်။အခုချိန်ထိတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံထားရတဲ့သူမရှိသေးပေမဲ့ရှိလာခဲ့ရင်တမျိုးနယ်လုံးကုမရကယ်မရသေဆုံးသွားနိုင်ပါတယ်။ဒေသမှာနှကောင်းစီးဆိုတာလည်းမသိကြသလိုဝယ်မယ်ဆိုရင်လည်းဝယ်ဖို့မတတ်နိုင်ပါဘူး။ဒါကြောင့်ဖြစ်နိုင်ခြေရှိတဲ့ကျန်းမာရေးလမ်းညွန်ချက်ကိုလိုချင်ပါတယ်ဆိုပြီးပြောပြလာတာပါရှင်။အခုတစ်ခါထပ်ပြီးပြောပြပေးမှာကကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကျရောက်နေချိန်မှာသတင်းအချက်အလက်တွေသိနိုင်မှုအတွက်ရခိုင်ပြည်နယ်မှာအင်တာနက်အမြန်ဖွင့်ပေးဖို့ရခိုင်တိုင်းရင်းသားတစ်ယောက်ကပေးပို့လာတဲ့စာကိုပြောပြပေးပါမယ်။ကိုမိုးဝင်းဆိုတဲ့အကောင့်ကပေးပို့လာတာပါ။ကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်ပြီးသတင်းတွေကိုပြည်သူတွေမြန်မြန်ဆန်ဆန်ထိထိရောက်ရောက်စက်သွယ်နိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင် Facebook စာမျက်နှာဖွင့်ပြီးမျှဝေပေးနေတာအရန်ကောင်းပါတယ်။ဒါပေမဲ့အင်တာနက်ဖြတ်တောက်ခံထားရတဲ့ရခိုင်ဒေသကပြည်သူတွေမှာတော့နားမကြမျက်စိကန်းတယ်လို့မျိုးဖြစ်နေပါဗျ။တကယ်ပါလုံးကဒီယောဂနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေရှိနေတဲ့အချိန်မှာရခိုင်ဒေသကရခိုင်လူမျိုးတွေအတွက်အင်တာနက်အမြန်ဆုံးပြန့်ဖွင့်ပေးဖို့တောင်းဆိုပါတယ်ဆိုပြီးပေးပို့ထားတာပါရှင်။ဟုတ်ပါတယ်အင်တာနက်ဖြတ်တောက်ခံထားရတဲ့ရခိုင်ဒေသမှာကိုရိုနာဗိုင်းရပ်စ်ယောဂပြန့်ပွားမှုမရှိအောင်အသိပညာပေးလုပ်ငန်းတွေစောင့်ရွက်မှုအားနည်းနေတာကြောင့်ဒေသခံတွေကလိုက်နာရမယ့်နည်းလမ်းတွေကိုမသိဘဲဖြစ်နေပါဗျ။မြန်မာအစိုးရအနေနဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာအင်တာနက်ထက်တောက်ထားတာကိုအမြန်ဆုံးပြန်ရုပ်သိမ်းပေးဖို့လူ့ခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုနေကြပါတယ်ရှင်
။ကိုဘဝင်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ်3996048641ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
ဒီတစ်ခါတော့ပြန်စာလေးတစ်ဆောင်ပေးစင်ပါတယ်ဒါကတော့ပြီးခဲ့တဲ့ပတ်ကမန္တလေးတိုင်းညောင်ဦးမြို့နယ်ကလက်ပံချေအုပ်စုရွာတိကုန်းကျေးရွာမှာကြက်ဝိုင်းဂျင်ဝိုင်းနှလုံးသုံးလုံးစတဲ့လောင်းကစားအစုံကိုလုတ်ကင်နေတယ်ဆိုတဲ့အကြောင်းကိုကျမတို့ RFA ကိုဖုန်းနဲ့ဆက်သွယ်ပြောလာခဲ့တာရှိခဲ့ပါတယ်ဒီလိုပြောလာတာကို RFA ရဲ့ပေးစာပြန်စာအစီအစဉ်ကနေထုတ်လွှင့်ခဲ့ပါတယ်ဒီလိုထုတ်လွှင့်ခဲ့ပြီးတဲ့နောက်မှာလောင်းကစားကိစ္စတွေသူတို့ရွာမှာမရှိတော့ဘဲတခြားရွာကိုရှေ့သွားတာကြောင့်ထုတ်လွှင့်ပေးခဲ့တဲ့ RFA ကိုကျေးဇူးတင်ပါတယ်ဆိုပြီးအဲ့ဒီဒေသခံကဖုန်းနဲ့ဆက်သွယ်ပြောလာခဲ့ပါတယ်ကျမတို့ RFA ကထုတ်လွှင့်ခဲ့ပြီးတဲ့နောက်လောင်းကစားဝိုင်းကရွာမှာမရှိတော့ဘူးလို့ကြားရတဲ့အတွက်ဝမ်းသာပါတယ်ဒါပေမဲ့ဒီလောင်းကစားဝိုင်းကတခြားရွာကိုရှေ့သွားတယ်ဆိုတာကတော့မဖြစ်သင့်ပါဘူးဒါလို့ဆိုရင်သက်ဆိုင်ရာတာဝန်ရှိသူတွေလည်းသိလောက်ပြီးဖြစ်တာမို့ဒါကိုဆက်ပြီးအရေးယူနှစ်ပေးနိုင်လိမ့်မယ်လို့ယူဆပါတယ်ရှင်
RFA ကိုစာရေးပြီးပို့ချင်တယ်ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါနောက်တစ်ခုကဈေးတယ်တွေတက်မှတ်နေရမှာဈေးမရောင်းပဲယထားနဲ့ကားလန်တက်လျှောက်ရောင်းချနေတာကြောင့်ရန်တယ်ဆိုရင်ရတဲ့အကြောင်းကိုပြောပြပေးမှာပါဒီစာကတော့မကွေးတိုင်းနတ်မောက်မြို့နယ်တားမြားကျေးရွာကပေးပို့လာတာပါသားများရွာမှာအင်ချေ1000ကျော်ရှိပါတယ်တရက်ကိုယထားအစုံအစံရှစ်စီးဖြတ်သန်းသွားပါတယ်တဲ့ရထားလမ်းကိုဖြတ်ပြီးဖောက်လုပ်ထားတဲ့လမ်းကနေပြည်သူတွေကယာခင်းတို့ဈေးတို့စိုက်ခင်းတွေကိုဆိုင်ကယ်ကားသုံးဘီးရင်တွေနဲ့ဖြတ်သန်းသွားရပါတယ်ဒီလိုဖြတ်သွားရတဲ့နေရာမှာဈေးတွေတွေကစီပင်ကသတ်မှတ်ထားတဲ့နေရာမှာဈေးမရောက်ကြဘဲရထားနဲ့ကားလမ်းစုံရလမ်းဘေးတစ်လျှောက်မှာအပြိုင်ဆိုင်တိုးချက်ဆိုင်ဆောက်လုပ်ပြီးတော့ရောင်းချနေကြပါတယ်ရထားလမ်းဘေးကျူးကျော်ဆိုင်တွေကိုကွယ်နေတာကြောင့်ရထားလမ်းကိုဖြတ်ကူးတဲ့အခါစိုးရိမ်နေရပါတယ်ရထားလမ်းဖြတ်ကူးတဲ့နေရာနာမှာစာတင်ကြောင်းလည်းရှိတာကြောင့်ပိုစိုးရင်နေရပါတယ်တဲ့ဒါကြောင့်ရထားလမ်းကားလမ်းဆောင်ရလမ်းကိုရထားလာတဲ့အချိန်မှာဝါတာဂိတ်ဒါမှမဟုတ်ဈေးတယ်တွေဟာတက်မှတ်နေရာမှာဈေးပြန်ရအောင်လုပ်ပေးဖို့သက်ဆိုင်ရာလူကြီးတွေတိအောင် RFA တစင်တင်ပြပါတယ်ဆိုပြီးပေးပို့လာတာပါရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်